ုကိုကြီးတို့တန်ရွှဲမြို့ကိုရောက်နေပြီဆိုတော့ဒီနေ့တန်ရွှဲမြို့အခြေအနေလေးပြောပြပေးပါအောင်ရှင်
။အားလုံးတော့လောလောဆယ်တော့အေးအေးခံကြပါပဲ။ကျွန်တော်တို့ရောက်ရောက်ချင်းဒီဒိတ်တော်ကြီးရွာပေါ့။အဲဒီကဘုံကြီးကျောင်းမှာဆရာတော်တန်ဃာတော်တွေရောဒီဟာမြို့ကံပေါ့လေ။ဒေသကံပြည်သူတွေတချို့ရယ်နောက်ပြီးတော့လည်းအခုအားကြီးခံထားရတဲ့မိသားစုတို့လည်းပါပြီးတော့ကျွန်တော်တို့အပြန်အလှန်ကျနေပွဲတွေလုပ်ဖြစ်ပါတယ
်။တန်ရွှဲမြို့ကဒီနေ့မိရှုခံမှုအဖြစ်ပြက်တွေနဲ့ပတ်သက်ပြီးတော့ဒေသခံတွေကရောဘာတွေများပြောပြကြတာရှိပါသလဲရှင်
။ဒေသခံတွေဘက်ကလည်းတို့ရဲ့ဒီအဖြစ်ပြက်ပေါ်မှာတို့တွေ့ရှိချက်တွေနောက်တို့ကြုံတွေ့ရတဲ့အခြေအနေတို့ရဲ့စံတာသဘောထားပေါ်လေးစိတ်ခံစားချက်တွေအစကြီးတွေတော်တော်လေးပုံမှန်နဲ့ပြောကြပါတယ
်။ဖန်စီခံထားသူတွေရဲ့မိသားစုဝင်တွေကရောဘာတွေများပြောပြကြတာရှိပါလဲရှင်။
ဖန်စီခံထားရတဲ့ထဲကနေဆန်တွေရနဲ့ပါပါရင်းပြီးတော့ဖန်စီထားတာမျိုးဖြစ်ပြီးအဲ့လိုပုံကိုမျိုးတွေကိုပြန်လွတ်ဖို့ဒါမှမဟုတ်လည်းအနေဆုံးအာမခံနဲ့တပိတရားရင်ဆိုင်နိုင်ဖို့အစရှိတဲ့ပြည်ပေါ်လေအဲ့ဒါလေးပြောကြတာရှိတော့ကျွန်တော်တို့ကကိုယ်ဒေတာကိုယ်ပြည်နယ်ပြည်ရင်ရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးတော့တရားဥပဒေစိုးမိုးရေးကိစ္စတွေနောက်တစ်ခါဒီကျွန်တော်တို့နိုင်ငံသားဖြစ်မှုနဲ့ပတ်သက်တဲ့ကိစ္စတွေအဲ့ဒါလေးကိုတော်တော်များများတော့ဘုံမလင်းနဲ့ဆွေးနွေးဖြစ်ပါတယ
်ဒီတန်ရွှဲမြို့မှာအစိုးရဘက်ကရောဗားရီများဆောင်ရွက်နေတာများတွေ့ရလဲရှင
်ကွာကတော့ကျွန်တော်လည်းအခုမှရောက်တာနိုင်ပိုင်းမဲ့ဆိုတော့အသေးစိတ်တော့ကျွန်တော်တို့ဘာမှမသိရသေးပါဘူး။ဒါမဲ့လောလောဆယ်မှာကတော့တခြားထူးထူးခြားခြားဖြစ်ပေါ်တာမျိုးကျွန်တော်တို့မတွေ့ရပါဘူး
။မနေ့ပြန်မှာရောအခုကိုကြီးတို့တန်တွဲမျိုးမှာဘာတွေများဆောင်ရွက်သွားဖို့ရှိပါလဲ
။တန်တွဲမျိုးပေါ်မှာရှိတဲ့တခြားကျွန်တော်တို့ဆရာတော်တွေနောက်မျိုးမိမျိုးပါတွေကျွန်တော်တို့တက်နိုင်သလောက်တွေ့ဆုံပြီးတော့ဒီမှာဖြစ်တဲ့အခြေအနေတွေကိုကျွန်တော်တို့တက်နိုင်သလောက်မေးမြန်းသွားမှာပေါ့။ဆိုတော့အဓိကကတော့ကျွန်တော်တို့ရဲ့ဒီငြိမ်းချမ်းရေးနဲ့ပွင့်လင်းလူ့အဖွဲ့အစည်းရဲ့ဒီပဲချက်ပေါ်လေဒေတာတခုချင်းစီကနေစပြီးတော့တနိုင်ငံလုံးငင်းငင်းချမ်းချမ်းလုံလုံးဂျုံဂျုံနဲ့ဖွံ့ဖြိုးတိုးတက်ဖို့ဖွံ့လင်းတဲ့လူ့အဖွဲ့အစည်းဖြစ်ဖို့ဒီအခုပြောင်းကာလမှာကြုံရလေးရှိတဲ့ပြဿနာတွေကိုကျွန်တော်တို့ရာဥပဒေစိုးမိုးပြီးတော့ဖြည်းဖြည်းချင်းချင်းဖြည့်ရှင်းနိုင်ဖို့အဲ့ဒါတွေကိုကျွန်တော်တို့ဆွေးနွေးသွားမှာပါ
အခုလိုပြပြပေးတဲ့အတွက်ဥက္ကကိုကြီးကို RFA ကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့